ကရင်ပြည်နယ်လေကဲကော်မြို့မှာဒီဇင်ဘာ25ရက်နေ့ကသတင်းတောက်ဆန်းဝင်းအောင်ခေါ်အေးဆန်းကေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကပြည်တင်ရှင်းချလိုက်ပါတယ်ဆန်းဝင်းအောင်ဟာလေကဲကော်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေအကြောင်းသတင်းယူရင်းမြန်မာစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်တေဆုံးသွားကြတာလို့ UNESCO ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာကိုးကားဖော်ပြပါတယ်ဆန်းဝင်းအောင်အသက်ခံရတဲ့ကိစ္စကိုပြစ်တင်ရှုံချပါတယ်ဆန်းဝင်းအောင်ကိုသတင်းတောက်တွေဟာပြည်သူလူထုသတင်းတွေသိရှိနိုင်အောင်အသက်ဆုံးပြီးလောက်ကန်နေကြရတာပါသူတို့လုပ်နေတာတွေကိုအတိအမှပြုတ်ဖို့လိုအပ်တယ်လို့သူတို့ရဲ့ဘေးကင်းလုံခြုံမှုအတွက်လည်းအရသားတွေကိုတိုက်ခတ်ခြင်းမပြုရဆိုတဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရအကာအကွယ်ပေးဖို့လိုပါတယ်လို့ Audrey Azoulay ကပြောပါတယ်ဆန်းဝင်းအောင်ဟာဒီဇင်ဘာလအတွင်းဒုတိယအကြိမ်မြောက်သေဆုံးသူဖြစ်တယ်လို့လည်းဖြစ်လို့တရင်လွတ်လပ်ခွင့်အပါအဝင်တရင်တော့တည်းဘေးကင်းလုံခြုံမှုနဲ့သူတို့ကိုတိုက်ခိုက်သူတွေကိုအပြစ်ပေးရေးယူရေးလှုပ်ဆောင်နေတဲ့ UNESCO အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်လွန်ခဲ့တဲ့တနေ့ဒီဘက်လောက်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့ဆက်လက်စောင့်ကြည့်နေကြောင်းလဲ UNESCO ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျ